Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019မေလ29ရက်စနေနေ့ညနေ 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကို9မီတာ7 19နဲ့ 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမတ်ဂျက်ရက်ကိုရှနာဟာရုရှားဆိုရနဲ့ရှုဝက်ဆက်သွယ်ရေးလမ်းကြောင်းထားရှိဖို့အတွက်ရုရှားသမ္မတကြီးနဲ့ဆွေးနွေးခဲ့တယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်မန်ချက်စတာဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်နှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ဖိလစ်ပိုင်ဆိုရတက်တွေကနိုင်ငံတောင်ပိုင်းကစစ်သွေးကြော်တွေကိုလေကြောင်းကနေဒုံးကြီးတွေနဲ့တိုက်ခိုက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဒီုံမြေမှာနဲ့ဆက်မှာတပွဲပြန်ဖြစ်ပွားလာတဲ့ခါမျိုးမှာသူ့ရဲ့နိုင်ငံဖော်ပြတတ်မှုကိုအနှောက်အယှက်ဖြစ်တယ်အဲလို့သူတို့ယူဆတယ်နဆက်တင်ချင်းမှုသူထိခိုက်တယ်ဗောလေ
TNL တောင်ပလောင်လူမြောက်ရေးအဖွဲ့အထွေထွေတွင်ရင်မူဘုံမူတပန်လပြောသွားတာပါတည်င်းတွေအပြည့်တွေ့ဆုံမြင်မြန်ခဲမှာပြည်စုံနားဆင်ကြရမှာဖြစ်ပါတယ်ဒီအကြောင်းနဲ့အတူရှမ်းပြည်မြောက်ဘက်ချမ်းမှာစစ်တပ်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲထပ်မံဖြစ်ပွားတဲ့အကြောင်းနဲ့မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးနေတဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုကိုရင်နိုင်နဲ့ကိုသားညို့ဦးတို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ရုရှားဆွေးရကြမှာရှုဝဲဆက်သွယ်ရေးလမ်းကြောင်းတစ်ခုထားသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတလည်းဖြစ်ထိတ်တန့်ကြံပြီးလည်းဖြစ်တဲ့ဂျက်ရက်ကိုရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းစာကြီးကပြောကြားလိုက်ပါတယ်။အဲ့လိုလှုပ်တာဟာသူတို့ရဲ့ကျန်းစစ်စာချိန်ဆပွဲအကျိုးဆွေးနွေးမှုတွေကိုစောင့်ကြည့်တာတွေမခံရအောင်ကာကွယ်တဲ့အနေနဲ့လှုပ်တာဖြစ်တယ်လို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကူးကားပြီးတော့ Washington Post ကဖော်ပြခဲ့တာဖြစ်ပါတယ်။ဒဇန်ပါလားအပိုင်းကနယူးယောက်မြို့က Trump Tower မှာထွေးဆုံခဲ့တဲ့အတွင်းကော်ရှနာဘက်ကဒီလိုကမ်းလှမ်းခဲ့တယ်လို့ရုရှားသံတမန်ကြီးကမော်စကိုမှာရှိတဲ့အထက်အရာရှိတွေကိုသတင်းပို့ခဲ့တယ်ဆိုပြီးတော့ Washington Post ရဲ့သတင်းရင်းမြစ်တွေကပြောပါတယ်ရုရှားထောက်လှမ်းရေးတွေအချင်းချင်းဆက်သွယ်မှုကိုအမေရိကန်ကကြားပြတ်ထောက်လှမ်းမိရာကနေဒီသတင်းကိုရခဲ့တာဖြစ်တယ်လို့လည်း Washington Post ရဲ့သတင်းရင်းမြစ်တွေကဆိုပါတယ် Trump ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားနိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ FBI ကစုံစမ်းစစ်ဆေးမှုတွေလုပ်နေစဉ်အတွင်းFBI ကကိုရှနာကိုလည်းစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်သတင်းတွေကကြာသပတေးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံရေးအဖွဲ့အနေနဲ့2015ခုနှစ်ကလေးကရှိတဲ့ရုရှားနဲ့ဆက်နွယ်ပတ်သက်တဲ့အထောက်အထားမှတ်တမ်း၊အီးမေးလ်ဖုန်းမှတ်တမ်းအားလုံးကိုပေးဖို့ဆိုပြီးတော့အမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီကတောင်းခံထားတယ်လို့ Washington Post သတင်းစာကြီးကရေးပါတယ်။အထက်လွှတ်တော်ထောက်လိုင်းကော်မတီဟာမစ္စတာထရမ့်ရဲ့သမ္မတမဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းဆက်တင်ရာဖြစ်ပြီးတော့ဒီအတွက်ချက်လက်တွေကိုထရမ့်မဲဆွယ်စီယုံရေးကော်မတီထံကိုပြီးခဲ့တဲ့သတင်းပတ်ကတောင်းခံခဲ့တာဖြစ်တယ်လို့ Washington Post သတင်းစာကနေပြီးတော့တောက်ကြနေမှာဖော်ပြလိုက်ပါတယ်။စာကိုတော့ထရမ့်ရဲ့စီယုံရေးအဖွဲ့ဗန်ဒိုင်းမှူးထံလေးမှုပေးပို့ခဲ့ပြီးတော့အဖွဲ့ရဲ့အခြားဝန်ထမ်းဟောင်းတွေကိုလည်းစုံစမ်းမှုမှာပူးပေါင်းဆောင်ရွက်ဖို့အသိပေးထားတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်။အဲ့စာကိုတော့ကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ Republican ထက်လွှတ်တော်မှတ်Richard Barr နဲ့ Committee ဝင် Democrat ထက်လွှတ်တော်မှ Mark Warner တို့လက်မှတ်ထိုးထားတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ထက်လွှတ်တော်နှစ်ဦးရဲ့ယုံတွေကိုစုံစမ်းမေးမြန်းပေးမယ်မှတ်ချက်ပေးဖို့ညှင်းဆန်ထားတယ်လို့ Washington Post ကရေးပါတယ်။ဒါဆိုရင်တော့ Russia နဲ့ဆက်နွယ်မှုဆွဆွဲချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အနေနဲ့သမ္မတ Trump ရဲ့နိုင်ငံရေးအဖွဲ့ကိုစုံစမ်းဆောင်ရွက်တာပထမဆုံးအကြိမ်ဖြစ်ပါတယ်။ Russia နဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးတော့တရားရေးဌာနကဥဆောင်ပြီးပြည်အောင်စုစစ်ဆေးမှုအခြားတစ်ခုလည်းရှိနေပါတယ်။ဒါကတော့ FBI ရဲ့ညွှန်ကြားရေးမှူးဟောင်း Robert Mueller ကဥဆောင်စစ်ဆေးမှာဖြစ်ပါတယ်။Washington Post မြန်မာနာလို့တော့ Trump ရဲ့ message ဆီယုံရဲ့အဖွဲ့ဒုတိယမန်နေဂျာဟောင်း Michael Glossner နဲ့ဒုတိယသမ္မတ Mike Pence ရဲ့သူတော်တဲ့ John Pence ကိုပူးတွဲဦးဆောင်တဲ့ Trump message ဆီယုံရဲ့ company ကဘာမှမတုံ့ပြန်ပါဘူး။အလားတူလိုပဲ AP တော်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်ချက်မပေးပါဘူးခင်ဗျာ
။ Democracy ထိတ်တန့်ဆက်မှုထိပ်သီး9နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နဲ့နောက်ဆုံးနှစ်ဆွေးနွေးပွဲတွေကိုဒီကနေ့အီတလီနိုင်ငံ Taormina မြို့မှာကျင်းပနေပြီးတော့အာဖရိကနိုင်ငံအများပြားကခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။ဥရောပမှာကြုံတွေ့နေရတဲ့ရွှေပြောင်းချေချာနေတိုင်းသူတွေရဲ့ပြဿနာနဲ့ဥရောပမှာပိုကောင်းတဲ့ဘဝတွေတည်ဆောက်ဖို့အတွက်လူထောင်ထောင်ချီမီတဲ့ပင်လယ်ကိုဖျက်ကူးလာနေတဲ့အန်ဒီယေတို့အပေါ်အများကအုံအဆိုင်လာအောင်လို့အင်ရှင်အလီနိုင်ငံကလှုပ်ဆောင်နေတာဖြစ်ပါတယ်။ဥရောပကိုရွှေပြောင်းဖို့လှုပ်ကြသူတွေအဓိကလာတဲ့နိုင်ငံတွေဖြစ်တဲ့အီသီယိုးပီးယား၊ကင်ညာ၊နိုင်ဂျာ၊နိုင်ဂျီးရီးယား၊တူနီရှားနိုင်ငံတို့ကခေါင်းဆောင်တွေဒီကနေ့စနေနေ့ဆွေးနွေးပွဲကိုလာပြီးတော့တက်ရောက်ကြပါတယ်။ Sicily Mio Ma Dauja Nega Jimba Dore G 7 Tedi Sunu Bemaro Uluya Ti Pyongle Muga Amyaja Ma Atu Chitin Sunu Yare Kisa Ya Pike Bare. Dame Likesa Ne Patabira Tu Kwele Mum Shike Bulu American Ne Britain Ya Shiriga Ludishina Nyesu Bare Britain Wonji Jo Treza Mega Di Uluya Di Kesa Yane Patalu Yan Kamune Sunu Mu Shike Lelu Trinau Rigu Pyoja Tabido Donald Trump Apawe Nagan Gonzo Nega Di Kesa Ya Balau Ye Chide Sura Tabo Pau Taja Lelu Le Pyoja Bare Lunga Nenega Lama you to get a parry the board to Nija, following down with Tolomu Shocha to American Suya Gagribu Tari Atai, Sabilo Samla Sura Sumpiabu, American Tamaron, Trump Gardine, Gondon, the Sunimu Gotita, Natong, Elo, Mr. Trump, yes, CY Usan Chambi, Carico, and Rapiovarakmia.
Britain and Leba, Manchester, Muma, Dinibus, Sovanga, Jimbagere, Ariana Grande, yes, Simeon Kita, Piobi Bue, Bunque, Taka, Kamuna, Patabido, Luna Ugo, Tapio, Pansi Tari, Lu, Britain, Yetapo, Piovari. ဒီကနေ့စနေနေ့နဲ့အသက်20ဒီသိရှိတဲ့မြို့သားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ဂရိတ်တာမန်ချက်စတာရဲတပ်ဖွဲ့ကတွစ်တာလူမှုကွန်ရက်မှာကြေညာပါတယ်ချက်တန်ဟီးလ်ရက်ကွက်ကနေကိုဝင်ရောက်ရှာဖွေဖို့အတွက်ဒီထိန်းချုပ်ပေါက်ကွဲပစ္စည်းတွေတုံးခဲ့တယ်လို့တွစ်တာဘော့ကကြေညာချက်မှာဖော်ပြထားပါတယ်စစ်ဆေးမေးမြန်းရန်အတွက်စစ်စုပေါင်းဖမ်းဆီးထားသူအမျိုးသား 12ဦးသေဆုံးပြီးတော့ကလေးတွေပါဝင်လူပေါင်း130ချောက်ဦးထပ်မကတရားရရှိခဲ့ပါတယ်အဘတီရဲ့အဖေနဲ့အကူဖြစ်သူကတော့လက်ပြားနိုင်ငံမှာရဲတပ်ဖွဲ့ကဖမ်းထားပါတယ်သူတို့နဲ့ဘုံခွဲမှုဘလူမျိုးပတ်သက်ဆက်နွယ်နေဆိုတာကိုတော့ရဲတပ်ဖွဲ့ကပြောကြားတာမျိုးမရှိသေးပါဘူးဘုံခွဲတိုက်ခိုက်မှုတွေအတွင်းသေဆုံးခဲ့ရသူတွေတဲအများပြားဟာအရီယန်နဂရန်ဒီရဲ့ပြိတ္တဆေကျော်သက်မင်းကလေးတွေဖြစ်က ဖြောပြေး ဦးမယ်လို့ Ariana Grande ကပြောထားပါတယ်ခင်ဗျာ
ရေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ89.8kHz 10.6769kHz 25kHz 15965kHz 10.6769တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြေညာပေးနေပါတယ် ဤနိုင်ငံမှာ တောက်ကြနေက Coptic Christian ဘာသာဝင်တွေတာဇင်နဲ့ချီတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ အဲ့ဒီ Islamic စစ်သွေးကြွတွေကိုစစ်တပ်ကပေးလေ့ကျင့်ခဲ့တယ်လို့ယူဆရတဲ့လိဗျားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအီဂျစ်ဘက်က၄ချောင်းကနေပုံကျတိုက်ခိုက်ခဲ့ပါတယ်။ဖျားချောင်းကိုသွားနေတဲ့ Coptic Christian တွေကိုတဲကန်လာတဲ့မှာမျက်နှာဖုံးဆွထားတဲ့တနတ်သမားတွေကပြစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြာပါပဲ။ဒီကိစ္စကိုပြန်လည်တုံ့ပြန်သွားမှာဖြစ်တယ်လို့အီဂျစ်သမ္မတ Abdel Fattah El-Sisi ကရုပ်သံကနေပြောကြားသွားပါတယ်။တနတ်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရေအတွက်ဟာ 28ရောက်ရှိခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ ဒီအကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းကိုပြင်းထန်စွာတိုက်ခိုက်ခဲ့တယ်လို့လိဗျားနိုင်ငံတွေကပြစ်မှတ်တွေကိုညှိနှုံးပြီးတော့အီဂျစ်သမ္မတစစ်စီကပြောပါတယ်။အကြမ်းဖက်သမားတွေရဲ့ခြေစိုက်စခန်းတွေဘယ်နေရာမှာပဲရှိနေပါစေအီဂျစ်အနေနဲ့တိုက်ခိုက်ဖို့တွန်းဆုတ်သွားမှာမဟုတ်ဘူးလို့သူကထပ်ပြောပါတယ်။လိဗျားနိုင်ငံတွေကပြစ်မှတ်ထားတိုက်ခိုက်ခံလိုက်ရတဲ့အဲ့ဒီစခန်းတွေဟာဘတ
ဖန်သင်္ဘောဟာတကယ်တမ်းပြန်ပြီးဆွဲခံရတာမဟုတ်ဘူးလို့တောင်ကိုရီးယားရာရှိတွေကဒီကနေ့မှပြောလိုက်ပါတယ်။ဆက်သွယ်မှုပြတ်တောက်ခဲ့တဲ့သင်္ဘောကမာလိမ်မှုနဲ့ဆက်သွယ်ပြုလုပ်နိုင်ခဲ့ပြီဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံကြီးဌာနကကြေညာချက်ထုတ်ပါတယ်။ဘာဖြစ်သွားလဲဆိုတာကိုတော့တိတိကျသိရဖို့အတွက်လှုပ်ဆောင်နေစေဖြစ်တယ်လို့လည်းနိုင်ငံကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။မွန်ဂိုလီးယားလန်လွှင့်ထားတဲ့234တန်းငါးဖန်သင်္ဘောဟာသူ့နားကိုအမီမဖော်တဲ့သင်္ဘောတစ်စင်းချင်းကပ်လာနေတယ်လို့လှမ်းကြောင်းကြားပြီးတဲ့နောက်ဆိုမာလီးယားရေပိုင်နဲ့ထဲမှာရောက်နေတဲ့အဲ့ဒီသင်္ဘောနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့အစောပိုင်းကပြောခဲ့တာပါအခင်းဖြစ်ပေါ်တဲ့အချိန်မှာအနီးနားရေပြင်တဲ့တောင်ကိုရီးယားနိုင်ငံရဲ့ပင်လယ်ဓားမြတိုက်ဖြတ်ရေးအဖွဲ့ရောက်နေပြီးတော့အခုနောက်သင်္ဘောရဲ့ရေပေါ်ကူညီတောင်းခံမှုကိုဖြည့်ဆည်းဖို့အတွက်သူတို့ကိုတာဝန်ပေးခဲ့ပါတယ်အဆက်အသွယ်ပြတ်သွားတဲ့သင်္ဘောထဲမှာကတောင်ကိုရီးယားနိုင်ငံသား3ဦးနဲ့အင်ဒိုနီးရှားနိုင်ငံသား18ဦးအသီးသီးပါဝင်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဆိုမာလီးယားကမ်းလွန်ပင်လယ်ပြင်ထဲမှာကနှစ်အတော်ကြာငြိမ်သက်နေတဲ့ပင်လယ်ဓားမြှုပ်တွေအခုတော်တော်ပြန်ပြီးတော့ထကြွလာပါတယ်။ 2012 ခုနှစ်ပင်လယ်ဓားမြောက်၏အဆိုးဆုံးအချိန်မှာလုံးကသင်္ဘောစေကနန်းနဲ့ချီပြန်ပြီးဆွဲခံခဲ့ရပြီးတော့ဒဇဂန်ခေါ်ဆောင်ခံရသူရာပေါင်းများစွာရှိခဲ့ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစိုးရတပ်တွေနဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သည်ကြတွေတိုက်ပွဲဖြစ်ပွားနေတဲ့အချိန်ထဲမှာပဲဖိလစ်ပိုင်တိုက်လေယာဉ်တွေကစစ်သည်ကြတွေကိုစနေနေ့ကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒေသခံတွေကတော့သူတို့ရဲ့နေအိမ်တွေကနေအလံတွေဝှေ့ရမ်းပြီးတော့အရသာတွေဖြစ်တယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်ဆိုရကအလိုရှိနေတဲ့ကျန်းဖတ်သမားအစ်နီလွန်ဟာပီလွန်ပုံအောင်နေတယ်လို့တန်ကြားရှိတဲ့နေရာကိုဝင်ရောက်စီးနှင်းခဲ့စဉ်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် IS ကမာရာဝီမြို့ကိုအလုံးရင်းနဲ့ဝင်တိုက်ခဲ့ပြီးတော့နေအိမ်တွေကိုမိရှုခဲ့သလိုလူတွေဒါဇင်နဲ့ချီပြီးတော့တစားကန်ဖြစ်ဖမ်းဆီးခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်သွေးကြော33ယောက်နဲ့ဖိလစ်ပိုင်စစ်သား17ယောက်အပါအဝင်44ယောက်တိဆုံးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။အခုလိုကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကျင်းပခဲ့ပါတယ်ခင်ဗျာ။
ထရီလင်ကနိုင်ငံမှာဖြစ်တဲ့ရေလွှမ်းမှုနဲ့မြေပြိုမှုတွေကြောင့်တည်ဆုံးသူ100အထိရှိသွားပြီးတော့နောက်ထပ်100လောက်လည်းပျောက်ဆုံးသွားပြီးတဲ့နောက်ထရီလင်ကဆွေရကနိုင်ငံတကာရဲ့အကူအညီတွေကိုတောင်းခံထားပါတယ်။ဒီသဘောကဘေးဒဏ်ကြောင့်မလို့လူပေါင်း2900ကျော်ဥယျာဉ်မှာဖြစ်နေရတယ်လို့သဘောကကဗီကြမ်းမှုတုံ့ပြန်ရေးစင်တာကပြောထားပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညို့တို့ပြောပြပေးကြတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငင်းငင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့တွေ့ဆုံမြင်းမြန်းချက်တခုကိုအရင်ဆုံးတင်ပြသွားမှာပါ။လက်ရှိကျင်းပနေတဲ့27ရာစုပင်လုံးပြည်ထောင်စုငင်းငင်းရေးညီလာခံကိုတရုတ်နိုင်ငံရဲ့ညှိနှိုင်းပေးမှုနဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့တွေဟာလှစ်လာသူတဘောတက်ရောက်ခဲ့ပြီးတော့သူတို့ရဲ့တီးခြားပြစ်ခတ်ရစေးစာချုပ်အဆိုပြုချက်တရားကိုပြည်ထောင်စုငင်းချင်းရေးကော်မရှင်ထံကိုပေးအပ်ခဲ့ပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့ရတက်ရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့ရမြောက်ပိုင်းအဖွဲ့ဝင်ဖြစ်တဲ့ TNLA တအောင်ပလောင်လွှမ်းမြောက်ရေးအဖွဲ့အထွေထွေတွင်ရင်မူဘုံမူတံပန်လကို VOA သတင်းတော်အမမေခါကတွေ့ဆုံမြင်မြန်ခဲ့ပါတယ်။အပြည့်အစုံကိုနားဆင်ကြရအောင်ပါရှင်။
တရုတ်နိုင်ငံရဲ့ဒီအခမ်းအနားပြန်ကြည့်မစင်တော့ဒါရင်းဦးနှစ်ဖက်လို့ပြောရမယ်။ဦးနှစ်ဖက်ကပထမတစ်ဖက်ကကျွန်တော်ရဲ့နိုင်ငံပါ။ဒီမှာအစိုးရဘက်ကဆိုဒီမေတ္တာရက်ခံနဲ့ဒီကုညီပေးဖို့ပေါ့လေ။သူတစ်ဖက်တပ်ဝဲဖြစ်ပွားနေတာကဒီတရုတ်မြန်မာနယ်စပ်မှာဖြစ်တပ်ဝဲဖြစ်ပွားတာ။နောက်ဒီတရုတ်အစိုးရဘက်ကကျတော့နှစ်ပေါင်းဒီ20 30လောက်ရှိပါပြီသူဒီမြန်မာနိုင်ငံရေးမှာနိုင်ငံရေးကဒီမှာသူမပါဝင်ဘူးသူလုပ်ငန်းသူနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုပဲသူစောင့်ချပြီးတော့သူလုပ်ခဲ့တယ်အဲတော့ဒီ2010နောက်ပိုင်းဒီရုပ်မြန်မာနဲ့ဆက်မှာတပွဲပြန်ဖြစ်ပွားလာတဲ့ခါမျိုးမှာသူ့ရဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောက်ယှက်ဖြစ်တယ်အဲလို့သူတို့ယူဆတယ်20ညမှုသူထိခိုက်တယ်ဗောလေနောက်တစ်ခုကဝန်မဲဝန်ရောဗောလေဒီပိုလမကစားပေါ်မှာကစားကသူဘက်ကကတော်တော်လေးကိုအဆင်သင့်ဖြစ်နေပြီတို့တော့ကျွန်တော်နိုင်ငံဘက်ကမငင်းချမ်းတဲ့အတွက်ဟိုပြည်အမြဲတမ်းတပ်ဖွဲ့ဖြစ်နေပါတဲ့အတွက်သူဘက်ကအဲ့ဒီစီမံကိန်းကစတင်လို့မရဘူးမြန်မာဆိုရဘက်ကလည်းပြီးခဲ့တဲ့ဖိုရမ်မှာလည်းလက်မှတ်ရေးထိုးခဲ့တယ်ဒါကိုသူဘက်ကဒီဘက်ဝန်မဲဘက်ကမှသူပူပေါင်းဆောင်ရွက်ဖို့ဟိုတဘောတို့ဒီလက်မှတ်ရေးထိုးခဲ့တယ်လက်မှတ်ရေးထိုးထားပြီမယ်နှုတ်နဲ့ပဲလက်မှတ်ရေးထိုးထားပြီမယ်တကယ့်မြေပြင်အခြေအနေမှာကတပ်ဖွဲ့တွေဖြစ်ပွားနေဆန်တော့အဲ့ဒီအစီအမံချက်အဲ့ဒီ project account ဖို့ခက်ခဲပါတယ်အဲကြောင့်မလို့ဆိုတော့သူတို့ရဲ့တက်နိုင်တဲ့အနေအထားမျိုးသူတို့ရဲ့ဘဝရနဲ့အတူကျွန်တော်ဟိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကုညီချင်တယ
်ပြောလာနေတာကတရုတ်ကနေဂျာဝင်စစ်ဆက်တယ်တရုတ်ကနေဂျာဝင်စစ်ဆက်တယ်ဆိုတော့ဒီအခုလက်ရှိအခုဒီရေးဆွဲထားတဲ့ဒီမူတွေပေါ့နော်ဒီ
ခက်ခ
ဲရဲ့စေစာချက်တွေဒီမှာသူတွေဘဝရနဲ့ရည်တည်ချက်တွေဒါတွေကထပ်ပေါ်လာတာပေါ့နော်တော့တရုတ်ရဲ့ညှိနှိုင်းမှုနောက်ွယ်မှာဗီဇာချုပ်ပေါ်ဒီမှာကိုတရုတ်ရဲ့အကျိုးသက်ရောက်မှုတရုတ်ရဲ့ဩဇာရှိလားဆိုတော့မေးခွန်းလေးတွေထွက်လာတယ်။အဲ့ပုံမှာသူက
အထူးဖြင့်ဒီစာချုပ်စာတမ်းတွေကအာကိုဒီစစတော်တော့လည်းကျွန်တော်ဖြည့်ချခဲ့ပါပြီ။ဒီကျွန်တော်တို့ကအစားတော့ NC လမ်းကြောင်းနဲ့ချင်းကပ်ခဲ့တယ်အဲနှစ်ပေါင်းဟို3-5နှစ်နဲ့ချင်းကပ်ကြတယ်။အဲ့ဒါကမအောင်မြင်ဘူး။အလုံးဖြစ်ခဲ့ဘူး။မလုံးဖြစ်တဲ့ကဘောမှာဒီအလုံးဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်တို့ကချင်းကပ်တယ်အချင်းကတဲ့ခါမှာလဲခုနဒီကျွန်တော်ကော်မတီစုဖွဲ့ထားတယ်ကျွန်တော်ယူဒီကျွန်တော်ရဲ့ဒီရက်တည်ထားတဲ့ရက်တည်ချက်တွေရှိတယ်အဲ့ဒီရက်တည်ချက်နဲ့သူစူးစီးမှုနဲ့သူဒီစာချုပ်စာတမ်းနဲ့လဲအကုန်လုံးဒါကျွန်တော်စူးပူပေါင်းပြီးတော့အတူတကွရေးဆွဲနေတယ်ရေးဆွဲထားတဲ့အဲစာချုပ်စာတမ်းဖြစ်တယ်အဲ့
တော့ကျွန်တော်ဒီမှာဒီစာချုပ်ကိုဖတ်ကြည့်ရဲ့အချိန်မှာတော်တော်များများက NC စာချုပ်နဲ့တော်တော်များများတူတာလို့ကျွန်တော်တွေ့ပါတယ်အဲ့တော့တချို့ဟာတွေအပိုင်းတွေကတော့ဟိုမတူဘောเนาะဒီလက်တက်နဲ့တက်ရဲ့နေရာချထားရေးတက်အပိုင်းကဒီအချိန်မှာတော်တော်လေးကန့်သက်ထားလို့ရှိရဲနောက်တစ်ခုကအာတချို့အပိုင်းတွေတော်တော်များများကတော့စကလုံးအတုံးလုံးလေးတွေကွဲပြားနေရလို့ရှိရဲဆိုရဘက်ကဒီအပိုင်းကိုတော့ဘုံကလက်မခံဘူးဆိုတဲ့သဘောမျိုးပါရှိရဲအဲ့တော့လက်မခံဆိုတော့ဘလို့ဆက်ခံသွားပလဲဘလို့ပုံစံမျိုးနဲ့လုပ်သွားပလဲ
အခုချိန်ထိတော့လာကျွန်တော်ဘက်ကအကတော့ဆက်လက်ညှိနှိုင်းမှုစနစ်သက်ဆောင်ဆွလွှဲနိုင်ဖို့အဲ့ကျွန်တော်ကော်မတီအနေနဲ့ဒီမှာရောက်ရှိလာတာဖြစ်တာပေါ့လေဒါတခုနောက်တစ်ခုကဘာလဲဆိုတော့ဒီကျွန်တော်ပြင်ဆင်ထားတဲ့စာချုပ်စာတမ်းက NCA မှာပါတဲ့အချက်လက်တော်အများကိုကျွန်တော်ယူထားတာဖြစ်ပါတယ် NCA နဲ့ကျွန်တော်စာချုပ်နဲ့ဘာပဲကြာထားနေတယ်ဆိုတော့ NCA မှာတော့သူကဒီနိုင်ငံရေးဟိုစီရင်တစ်ခုစလုံးပူပေါင်းထားတဲ့စာချုပ်တစ်ခုဖြစ်တယ်ပိတ်ခဲ့ရစေကိစ္စကိုပဲဥတည်ထားတဲ့အဲစီရင်စာချုပ်ပဲဖြစ်တော့
လ
မ်းကြောင်းနဲ့တူရယ် NCA နဲ့တော်တော်များတူရယ်ကံနဲ့ဘာကြောင့်လမ်းကြောင်းအစ်စ်တစ်ခုအနေနဲ့ထောက်ပြီးတော့ဟိုအစိုးရနဲ့ဆွေးနွေးတာလဲဒီဟာကတော့ဘယ်လောက်အောင်မြင်မှုရနိုင်မှာလို့ထင်ထား NCA လမ်းကြောင်းကကျွန်တော်ချင့်ခဲ့ကြတယ်လင်းကားနဲ့အချင်းကြီးပြီးချင့်ခဲ့တယ် NCA လမ်းကြောင်းကအလုံးဖြစ်တော့လို့မောင်းမြင်တော့လော့လို့ကျွန်တော်ဒီလမ်းကြောင်းကိုကျွန်တော်ချင့်ခဲ့ရတာဖြစ်တယ် NCA မှာကျွန်တော်လက်ခံနိုင်တဲ့အကောင့်မှုနဲ့ချက်လက်တွေကိုအကုန်လုံးပြန်ယူထားတာဖြစ်ပါတယ်
ပုံမူတပန်လကိုမှမိခမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တနိုင်ငံလုံးအပြစ်ခရရဆဲနိုင်ရေးနဲ့ဒီငင်းချင်းရေးရဖို့အတွက်ကြိုးပမ်းနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အကြောင်းကိုလည်းတင်ပြပေးလိုပါရယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချင်းရေးညီလာခံကျင်းပနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနမတူနဲ့ကြောင်မဲမြို့မှာမြမစစ်တပ်နဲ့ဒီတအောင်ပလောင် TNL အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးရွာသားတွေကလည်းရက်ရွာကနေတင်းရှောင်နေကြပါတယ်ဒီလိုစစ်ရေးပဋိပက္ခအတွင်းလက်နက်ကိုင်အဖွဲ့တွေထောင်ထားတဲ့မြေမြုံမိုင်းကြောင်းဒေသခံရွာသားတွေထိခိုက်မှုတွေလည်းရှိနေပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့သံပလောင်တပ်ဖွဲ့တို့ကြားတောက်ကြနေညမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရရှိပူမှုတိုက်ကြော်ကပြောပါတယ်
မနေ့ကနေ့6ရက်မှာတဲလောက်ပါဒီကုလိုက်တီနမ်တူမြို့နယ်ပါမောခံကြီးရနယ်ကောင်းတင်ကြီးရရပါအဲ့ဒါမှာဒီတက်ကွယ်တလိုက်ချောလို့ဖြစ်ပေါ်တယ်တက်ကွယ်ဖြစ်ပေါ်တဲ့အချိန်ကဒီမိမသမလောကဒီအဲ့ဒါမှာကျွန်တော်ရှိတဲ့ဘယ်ကနာလာရတဲ့ခက်တာဖြစ်တဲ့အတွက်သူနဲ့ကျေတက်ကွယ်ဖြစ်တာဟုတ်လားကျွန်တော်လည်းတန်းတန်းလောက်ရှောင်းတယ်ဒီတက်ကွယ်ကဖြစ်တာက3-4ရက်လောက်ရှိသွားတယ်ဒီသမရှိရှိတော့သမတော်တော့လည်းဘူးလေဒီနေ့ရခချင်းပါမယ်ဒီနေ့ဒီနောက်ပိုင်းမှာကျွန်တော်ဒီတော့ကမ္မသူစီတက်လာတာ
နမ်ဘူမြို့နယ်ကောင်းတင်ကျေးရွာနဲ့ပံမော်ခန်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးထိခိုက်မှုတွေကိုတော့အတိမပြုတ်နိုင်သေးပါဘူးဒါအပြင်မနေ့ညဘက်မှာနှစ်ဖက်သားဖွဲ့စည်းရေးပဋိပက္ခတွေကြောင့်နမ်ဘူမြို့နယ်စိုက်ကောင်အုပ်စုပံဝိုးကျေးရွာဆွဲမှာလက်နက်ကြီးကြီးကြားရောက်ခဲ့လို့ရွာသားတွေဆက်ပြေးတိမ်းရှောင်နေရပါတယ်ဒီအခြေအနေကိုတော့နမ်ဘူမြို့နယ်ဒုက္ခသည်ကူညီပေးရေးဖွဲ့တာဝန်ခံဦးအောင်စမ်းမြင့်ကခုလိုပြောပါတယ
်ဘယ်ဘက်နဲ့ဖြစ်လဲတော့မသိဘူးတမန်88ပါညာတော့ပြောတာပဲကျွန်တော်ကမသိဘူးခင်ဗျအဝူးဘက်ကလည်းပြောတယ်ခင်ဗျကျွန်တော်ဒီမှာမင်းညာတော့ဟိုစစ်ဆောင်နေနဲ့ပြေးလာကြတဲ့အယောက်20လောက်ပဲရှိတာကြာအခုတော့ပြန်လာကြပြီကြာ
ဒီဖြစ်ခတ်မှုမှာပယ်လက်နက်ကန်ဖွဲ့ရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးကြောင်မဲမျိုးနဲ့တွဲမှာလည်းလက်နက်ကန်ဖွဲ့တွေရဲ့ထောင်လာတဲ့ဘုံကြောင့်ဒေသခံရွာသားတွေထိခိုက်မှုတွေရှိနေပါတယ်ကြာတာပတိနေနဲ့မနေ့ကတောက်ကြနေမှာကြောင်မဲမျိုးနဲ့ကုန်းကော်ကျေးရွာတွင်ရွာသားနှူးဟာထောင်ဘုံကြောင့်ထိခိုက်တန်ရရရှိခဲ့တယ်လို့ကြောင်မဲမျိုးစီဝိသလူမှုကွန်ရက်ရေးအသင်းတာဝန်ခံဦးတင်မောင်သိန်းကခုလိုပြောပါတယ်
ကနေ့ကကြည့်တာတော့ကြားလေးပါ။ရောက်ကြားလေးကဒဏ္ဍာရီရှင်းဟာမတူဘူး။ရွာမှာမိုင်းကြည့်လိုက်တော့ RCS ကအဖွဲ့ကစီးကုတ်ကြီးတွေပြောပါတယ်။အဲ့တော့မနေ့ကကဒီနေ့မှလည်းကျတော့ဆက်ပြီးတော့မိုင်းကြည့်ပါတယ်။ပြီးတော့ဒဏ္ဍာရီရှင်းထားလို့ဆိုတော့မှကျွန်တော်တို့စာရေးရှင်းတော့တော့ကျွန်တော်တို့ရွာနေတော့မှကြောင်းမဲရှိရင်ခေါ်လာပေးပါတယ်။အဲ့ရနေတော့နေ့ညကိုတင်အားရင်းကျွန်တော်ဖတ်သွားလို့တော့မန္တလေးကိုရောက်သွားပါ။ရှိတာကကုန်းကော်ရွာဗျ။ကြောင်းမဲမျိုးနဲ့ကုန်းကော်ဦးစီးကုန်းကော်ရှိရပါလား။
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမသမတော်ရဲ့တောင်ပိုင်းရှမ်းပြည်သမတော်မြောက်ပိုင်းမဟာမိတ်အဖွဲ့တွေလှုပ်ရှားနေတဲ့ဒေသဖြစ်လို့ဘယ်ဖွဲ့စည်းကနေထောင်သားတယ်ဆိုတာသိဖို့မလွယ်ဘူးလို့ဦးတင်မောင်သိန်းကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းဖက်ကန်နဲ့လာရှုမြို့တွေမှာလက်နက်ကင်ဖွဲ့စည်းတချို့ကသရမ်းမိုင်းခွဲတာဟိုတယ်တွေမှာအခွန်တောင်းခံစာတွေပေးပို့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီကိစ္စဟာတန်းပလောင်ဖွဲ့ရဲ့လက်ချက်လို့ထိမြင်ချက်တွေပေးနေပေမဲ့ TNL အနေနဲ့သူတို့ဖွဲ့မဟုတ်ကြောင်းပုံမှုတိုင်ကျော်ကညှင်းဆူခဲ့ပါတယ်
။ကျွန်တော်
ကိုခိုင်မြို့နယ်နံဖက်ကကြေးရွာနောက်ဘက်သုံးမိုင်ခန့်ကွာနတ်မော်ချန်ကူးသရာကိုမေလ23ရက်နေ့မှာအကျန်းဖက်လက်နက်ကန်ဖွဲ့ကနေတည်တံတရလုံမိုင်းနဲ့ဖောက်ခွဲဖြည့်စည်းခဲ့တယ်လို့တမတော်ကာဝေးရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။ ပြည်ထောင်စုငင်းချမ်းရေးညီလာခံကနှစ်သက်ရာစုပင်လုံဒုတိယအစည်းအဝေးကိုနေပြည်တော်မှာကျင်းပနေစဉ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကိုကကိုပန်အုပ်ချုပ်ရေးဒေသတို့မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ညီလာခံကျင်းပနေတဲ့အချိန်တပ်မတော်နဲ့အစိုးရဘက်ကအပြစ်ရစဲဖို့ကိုလည်းတီအန်အယ်လီဘက်ကတောင်းဆိုထားပါတယ်။တီအန်အယ်လီအပါအဝင်မြောက်ပိုင်းဒေသကလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့ကခေါင်းဆော ี้กรมชินเนี่ยแหละลูกตบตุ้ยส่งแค่บาร์เลยตีตุ้ยส่งหูมานายงานยี่ยาสุ่มยาเช็ดดิมาช่างนายแค่บีแม่เลยยิ่งใช้ยี่หลังจังสะตัวนายผู้หลังจังสะเต็มพี่ปอลาแค่เรื่องลูกยาวไปแล้วในการพูดของสองลีกับเบี้ยวบาร์เลยครับ
ရရှိမြတ်မြောင်းပြောင်စုညီငယ်ရင်ညီလာခံ28ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားအလာကောင်းတွေနဲ့အတူပဲ80ညီငယ်ရင်အတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီကြောင့်ကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမီးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
မကြခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုတော့ဒီမလေးရှားဘက်ကတရားမဝင်လုပ်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။မလေးရှားနိုင်ငံမှာမလေးရှားလူဝင်မှုကြီးကြပ်ရေးကတရားမဝင်နိုင်ငံသားအလုပ်သမားတွေကိုနှိမ့်စင်ဖမ်းဆီးနေပြီးပြီးခဲ့တဲ့တစ်ပတ်ကျော်ကကွာလာလန်ပူမြို့ရဲ့ဈေးဝယ်စင်တာကြီးတစ်ခုတွင်ဝင်ရောက်ဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံ၈နိုင်ငံကတရားမဝင်နေထိုင်သူတွေကိုဖမ်းခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကသတင်းထုတ်ပြန်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံတွင်မှနေ့စဉ်ဝင်ရောက်လာနေတဲ့တရားမဝင်အလုပ်သမားတွေကိုဖမ်းဆီးနေပြီး2018ခုနှစ်မေလအထိတရားမဝင်နေထိုင်သူပေါင်း 18,000 ကျော်ကိုဖမ်းဆီးခဲ့တာပါဒီထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အခုဆိုရင်တရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်နိုင်ဖို့အတွက်ဖေဖော်ဝါရီလကနေစတင်ပြီးဇွန်လအထိဤကဲ့အစီအစဉ်ဖြင့်တရားမဝင်အလုပ်သမားတွေကိုတရားဝင်ခန့်အပ်နိုင်ရန်အခွင့်အရေးပေးထားပြီးဖြစ်ပေမဲ့မြန်မာအလုပ်သမားတော်များများဟာအဲ့ဒီအစီအစဉ်ကိုလုတ်ကင်သူငဲပါနေသေးတဲ့အကြောင်းကွာလာလန်ပူမြို့ကပရဟိတလှုပ်ရှားသူများအဖွဲ့ကကိုတီဟမောင်မောင်ကပြောပြပါတယ်
။ဟိုကျွန်တော်တို့မှာနှစ်ချက်သွားတွေ့ရတယ်။တစ်ချက်ကလူရမမှန်တော့ဟိုအီကတ်ကိုသွားလုတ်ချင်ကြတယ်။ဒါပေမဲ့အီကတ်လုတ်ပြန်ရင်တခါဘာဖြစ်လဲဆိုတော့သူ့ရဲ့ဒီ blacklist ပေါ်လာမှာမျိုးတို့အဲအီကတ်သွားပြီးတော့ကျွန်တော်တို့ဒီ sampling ပေါ့နော်ဒီလက်ပွင့်နှိမ့်လိုက်တဲ့အချိန်မှာပေါ်လာမဲ့ကိုရဲ့ဟိုဘောဟို biometric မှာဘာတွေဖြစ်မှန်းမသိဘူးအဲ့တော့ဆိုကြပါဆိုသူကဟို blacklist ထဲမှာရှိနေဆိုရင်အဲ့လိုကဟိုနှစ်ပတ်ပြန်ပြန်ရတယ်ဆိုသူကစာထုတ်ပေးလိုက်တယ်ဘယ်သူတွေကလည်းအဲ့ဒါကိုကြောက်ကြတယ်ဗျအများသောအားဖြင့်တော့သူက blacklist ဆိုတာလားကျွန်တော်တို့ဥပမာတစ်ခုပေါ့နော်ငကုံကဒီမြန်မာနိုင်ငံကိုကျွန်တော်တို့ key of file ခေါ်တာပေါ့နော်ကျွန်တော်တို့ certificate of identity ပေါ့အဲ့ဒီကောင်လည်းဟိုမြန်မာနိုင်ငံကိုပြန်တယ်ပေါ့နော်ပြန်ပြီးပြီဆိုလို့ရှိရင်သူတို့ကအောက်လိုင်းအနေနဲ့ပြပြပြန်ဝင်တယ်ဒါမှမဟုတ်သူကဟိုအလဲပြီးတာကိုကျွန်တော်ဈေးစိတ်မှာကျွန်တော်တို့ခေါ်တော့နိုင်ရိုက်ပြခေါ်တာပေါ့နော်ဈေးစိတ်မှာတို့ဒီ immigration ကအရာရှိနေတယ်တို့ဟိုနားလည်မှုတစ်ခုယူပြီးတော့ဒီနိုင်ငံကိုပြန်ဝင်ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီကဘာသူ့ပြဿနာရှိတယ်ဆိုတော့လက်ပွေကပြန်ပြီးဆိုလို့ချင်းသူက blacklist ကို၅နှစ်တွင်ထားပြီးသားပြီအဲ့၅နှစ်ပြင်းပြီးရဲ့လူကဒီလူကမလေးရှားကိုပြန်ရောက်ပြီးဆိုလို့ချင်းအဲ့ဒီက blacklist က blacklist ပဲဒီ၅နှစ်ကဟို blacklist ပြန်ပြီးတော့ clear ဖြစ်စရာအကြောင်းမရှိဘူး၅နှစ်ပြည့်ပြီးမှဆို blacklist clear ဖြစ်သွားတာပေါ့
နောက်ထပ်ဤကံမလုပ်ရဲသူတွေကတော့မလေးရှားနိုင်ငံမှာထောင်ချထားပြီးသားလူတွေဖြစ်ကြောင်းသူတို့ဟာလည်း
อีกหลายๆตัวมาตรวจเนี่ยยังโอ้เปลี่ยนพวกขยันมากกว่าสวยในตัวมันเลยเยอะจ้าวเลยเปล่าเลยนั่นกูว่าท่องจำไม่ได้ดีไอ้ลูกก็ต้องเลยเอาแรงในเจียงวันนั้นไอ้ท่องจำไม่ได้ดีเนี่ยเปลี่ยนเลยเสียมาสิเดไอ้นั่นแท้จะเราดูว่าเส้นมือเนี่ยจ้าเลยดีเปล่าเนาะยาตัวเป็นเนาะไอ้อ่ะมือชี้จ้าละเนี่ยเลยท่องจำไม่ได้ดีเปลี่ยนวันนั้นเดี๋ยวต้องมีทุกวันเนี่ยยามอะไรเราเปลี่ยนพวกเลยเอาแรงในเจียงวันนั้นไอ้ที่ไอ้ช
ဒီရောင်းဝင်အလုပ်လုပ်ကန်ခွင့်ရရှိစေရေးအတွက်ထုတ်ပေးတဲ့ရာယီအလုပ်လုပ်ခွင့်အသိမှတ်ပြုကပ်ဖြစ်ပါတယ်ဒီကတ်ကိုနှစ်ထောင်ဆက်ခွနှစ်ခုနှစ်ဖေဖော်ဝါရီလဆန်ငါးရက်နေ့ကနေနှစ်ထောင်ဆက်ခွနှစ်ခုနှစ်ဇွန်လသုံးရက်နေ့ထိပဲထုတ်ပေးမှာဖြစ်ပါတယ်ဒီလိုထုတ်ပေးတဲ့အထက်မှာမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကနေပြည်မှုကင်းရှင်းပြီးမလေးရှားနိုင်ငံကိုဝင် มาเลเซียในงานกูเลบิซาเน่มาลาตงเซตเยนี่นัทท่องเซชาวคนเดินทางไปหัวยาวลาดูรีมาเลเซียในงานเย่มีแม่เสียงตื่นขันนายาดูรียามาในงานกูเสียงกันเนี่ยเปียบุดูรีก้ารอเจ้าท้าก็ไม่ใช่บุรุษสุวาเลยามาลูกตมาลุยมุกจีเจยเนี่ยปิดตัวเองอาวินจิธานาลูกตมาหนุนจามุอุจิธานาก้ารอมาเลเซียในงานกูเตียวเองเสียรถเดลูกตมาบ้างนัดเต็งจอดสีบี
แต่ยามเอาเวนี่แล้วนี่เนี่ยมาเลเซียในงานเขาจะต้องดูบ้างอารมณ์บ้างไม่สุ่ยมาเลเซียในงานมาพี่มาลูกตมางานติ้งเทมเนสซี่นี่เลยสบีเปียวสุดท้าวเลยเช่นไม่เอามาดึงปีโป้เกล้าพี่ป่าเลยสิเนี่ยเนี่ยเนี่ยเกมฟิวเอ็มยามาไปซีซั่นวันนั้นเซนิจาราวะนั่นน่ะไอจ้าเนี่ยกูน่ะไอกันเนี่ยเซนไอที่ทั้งเรื่องเรื่องซีซั่นวันนั้นไลน์ดูมิดาเนี่ยเซลีเนี่ยเซงาต้องเซนิงาเซเนี่ยไลน์ลามิดาที่อากูเซรุกันเนี่ยเพิ่งอยู่นั
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ရုရှားစိုးရဂျာမန်ရှိုးဝဲဆက်သွယ်နိုင်ငံတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့တမန်လက်ဖြစ်ထိတ်တန့်ကြံပြီးလက်ဖြစ်တဲ့ဂျယ်ရက်ကွတ်ရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးတို့ဆွေးနွေးခဲ့ကြတယ်လို့ဝါရှင်တန်ပို့စ်တင်လာကြီးကပြောလိုက် ဒီမိုကရေစီထိပ်တန်းနဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲ Democracy Titan, as a mutati conanga, Nepal, Tedi, Sunibwe, Tudia, Mion, and Osone, Sunibwe go. Dine Italy Nanga, Taro, Mina, Mioma, Jeba, Nebido, Africa, Nanga, Miabiaga, Gonzong, Dile, Dayo, Chavare. Pretendinga, Levanga, Manchester, Mioma, Dizremba, Sovanga, Chimba, Dore, Ariana Grande, Semia, Gita, Piobi, Bue, Bongo, Daga, Camuna, Padalo, Lugo, Tapido. Pandita, Bredain, Yeta Puga, Pio Libare, Dignes and Inima, we are Cinemudo Bio, Atana Sanan and Se, Atidishi at Mudan Ugo, Pandilaida, Pedello, Greater Manchester, Yeta Puga, Twitter, Lumuku and Gandhi, Jinja Gabare. Ijananga Madaljaniga, Gopte Korean, Bada when it does in Echi, the song at Ikamugo, Tomian Nine, Eddie Islam Miss, the Jordi Go, Sitana, Pilching, Elo Yusara, Libyan, and they got Jampa the Maria, Chisai Kanigo, Ijapaga, Lijongani, Bonja Dike Kevakmia.
တရင်အချင်းချင်းကိုကိုရင်နိုင်ကျင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမူကမှစုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲနဲ့ခုနှစ်နာရီထိထုတ်လွှင့်ပေးခဲ့တာပါဗီအိုကိုအားပေးနားအစ
This program has come to you from the Voice of America, Washington.